to stand up and fight sometime. ဒိုင်းနာလူမျိုးစုတွေအပါအဝင်မတူကွဲပြားတဲ့အဖွဲ့အစည်းတွေအားလုံးပါဝင်တဲ့စုစည်းညီညွတ်တဲ့အင်အားစုတစ်ရပ်တည်ဆောက်ဖို့ကြိုးပမ်းအားထုတ်ကြတဲ့နေရာမှာတိုင်းပြည်လူဦးရေတဝက်ဝန်းကျင်ရှိတဲ့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေကိုထည့်သွင်းစဉ်းစားပြီးတော့ထိရောက်ရောက်အသုံးချဖို့လိုအပ်တယ်လို့အမျိုးသမီးရေးတက်ချွာလှူရှားသူတွေကထောက်ပြပြောဆိုကြပါတယ်။အမျိုးသားနဲ့အမျိုးသမီးတွေးခေါ်ယူဆဖို့မတူကြသလိုအရေးပါတဲ့ဆုံးဖြတ်ချက်တွေကိုချမှတ်တဲ့နေရာမှာအမျိုးသမီးတွေရဲ့အမြင်အမျိုးသမီးတွေရဲ့ကိုယ်စားပြုပါဝင်မှုတွေရှိဖို့အရေးကြီးတယ်လို့George Washington တက္ကသိုလ် Ilios School နိုင်ငံတကာရေးရာဘာသာရေးဆိုင်ရာပါမောက်ခ Christina Finn ကပြောပါတယ
်။ Inclusion is important because men and women tend to have different roles in society in Myanmar and so men are thinking about the issues.
အလုံးပါဝင်တဲ့စုစည်းညီညွတ်မှုမျိုးဖြစ်ဖို့အရေးကြီးပါတယ်။ဘာကြောင့်လဲဆိုရင်မြန်မာလူ့အဖွဲ့အစည်းထဲမှာအမျိုးသားနဲ့အမျိုးသမီးတာဝန်ယူကြတဲ့အပိုင်းတွေမတူကြပါဘူး။နိုင်ငံရေးစီးပွားရေးနဲ့နေစဉ်ဘဝသွာလာလှုပ်ရှားမှုတွေကိုယ်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုကင်တွယ်ကြရတဲ့အခါမှာအမျိုးသားနဲ့အမျိုးသမီးစဉ်စားတွေးခေါ်လှုပ်ဆောင်ဖို့မတူကြပါဘူး။ဆိုတော့ဒီလိုအရေးကိစ္စတွေမှာအမျိုးသားတွေပဲပါဝင်နေမယ်ဆိုရင်တဝက်လစ်ဟာနေသလိုဖြစ်နေပါလိမ့်မယ်။မပြည့်စုံနိုင်ပါဘူး။လက်ရှိအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုပြန်ကြည့်ရင်အမျိုးသမီးတွေဟာဒီလှုပ်ရှားမှုတွေမှာပါဝင်တဲ့တစ်ချိန်တည်းမှာပဲတစ်ဖက်မှာလည်းအိမ်နောက်တာဝန်တွေကလေးနဲ့တက်ကြီးရွေအိုတွေကိုပြုစုဆောင်ရှောက်ရတာတွေလည်းရှိနေပါတယ်။ဒါတွေကအမျိုးသမီးတွေလိုရမဲ့တာဝန်တွေဆိုတဲ့အမြင်တွေရှိနေတာကြောင့်ပါဒါကြောင့်ဒီလိုအမြင်တွေကိုပြောင်းပြီးတော့ဒါဟာအလုံးမျှဝေခွဲဝေတာဝန်ယူလို့ရတဲ့ကိစ္စတွေဖြစ်တယ်ဆိုတာကိုနားလည်လက်ခံပြီးတော့အမျိုးသမီးတွေအနေနဲ့ဒီလိုအိမ်တွင်းကိစ္စတွေတည်းမဟုတ်ဘဲဆုံးဖြတ်ချက်ချတဲ့နေရာတွေမှာပို့ပြီးတော့ပါဝင်လို့ရအောင်လို့ဘလို့ဆောင်ရွက်နိုင်မလဲဆိုတာတွေကိုဒီလှုပ်ရှားမှုတစ်ခုလုံးအနေနဲ့နီလန်ရှာကြရပါလိမ့်မယ်
လူငယ်ရဲ့အနှစ်20လောက်ကလှုပ်ရှားမှုတွေနဲ့နှိုင်းရှင်ရင်လက်ရှိနွေဦးဒေါ်လာကြီးကာလမှာအမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုနဲ့ဥဆောင်မှုကဏ္ဍမှာအတိမတ်ပြုခံရတဲ့အခြေအနေတွေအရင်ထက်ပိုပြီးတော့တွေ့လာရတယ်ဆိုပေမဲ့လည်းလူဝက်ချက်တွေကတော့ရှိနေသေးပဲလို့အမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူမက်ခင်လီကလည်းပြောပါတယ
်လက်ရှိအခြေအနေမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုအရင်အထက်တော့ပိုပြီးတော့ညှင့်တင်ပေးလာတယ်ပိုပြီးတော့အတိမတ်ပြုပြီးတော့ဖိတ်ခေါ်ပေးလာတာရှိပေမဲ့အားရလောက်တဲ့အနေထားတော့မရှိသေးဘူးလို့ပုံဝင်လင်းပြောလို့ရတယ်။အဲ့ဒါကဘာလဲဆိုတော့အမျိုးသမီးတွေရဲ့လုံနိုင်ကန်နိုင်စွာစမ်းဆောင်ရည်သူတို့ရဲ့အတန်တွေကိုတည်တည်ချာချာထည့်သွင်းစဉ်းစားပြီးတော့လေးလေးဆတ်ဆတ်နဲ့အတိမတ်ပြုပြီးတော့နော်ပါဝင်လုတ်ကင်နိုင်ခွင့်မှာတော့အားနေသေးတယ်လို့မြင်တယ်။ဒါကလည်းကျမတို့ကလည်းအရင်တော့လောဘမကြီးပါဘူး။နော်ရှေ့မှာဖြစ်ပျက်ခဲ့တဲ့ကျမတို့ရဲ့တမိုင်းကြောင်းအစဉ်လာတွေရနေချင်းညချင်းတစ်ခုခုကိုချက်ချင်းအပြောင်းလဲလူချင်းလို့တော့မရဘူးပေါ့။ဒါပေမဲ့ကျမတို့ကတော့မရပေမဲ့လည်းရအောင်ကြိုးစားမယ်တစ်ဖက်ကလည်းအခြားသောအင်အားစုတွေနဲ့အမျိုးသားတွေပဲဖြစ်ဖြစ်အခြားသူတွေကလည်းအမျိုးသမီးတွေရဲ့ပါဝင်မှုကိုဒီထက်ပိုပြီးတော့အဓိပ္ပာယ်ရှိရှိပါဝင်မှုဖြစ်အောင်เนาะဟိုတန်ဖိုးထားမယ်ဆိုရင်တော့ကျမတို့လူချင်းနဲ့အခြေအနေအဖြေတစ်ခုကတော့ရမယ်လို့တော့ကျမပြောလင်ပါတယ
်ဒီလိုလိုအပ်တဲ့အခြေအနေတစ်ခုကိုရောက်လာဖို့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေအတိမတ်ပြုခံလာရဖို့အတွက်အမျိုးသမီးတွေဟာအမျိုးသားတွေထက်အများကြီးပိုမိုအားဆိုင်လှုပ်ဆောင်ကြရတယ်လို့ရှေ့ဆက်မှာလည်းဆက်ပြီးတော့ကြိုးပမ်းသွားရအောင်မှဖြစ်တယ်လို့မက်ခင်လေးကပြောပါတယ်
။အဲလိုအတိမတ်ပြုတယ်ဆိုတာလေဒီတိုင်းတော့အတိမတ်ပြုတာမဟုတ်ဘူးเนาะကျမတို့အမျိုးသမီးတွေကပိုပြီးတော့ကြိုးစားရတယ်ပိုပြီးတော့ပင်ပန်းကြတယ်။ဥပမာအပြင်အန်ရရှိတဲ့ထဲကကိုမှပိုပြီးတော့စွန့်စားပြီးတော့ပေါ့เนาะဒီ position ကိုရအောင်မဲ့ဖြစ်ဖြစ်ဒီအတန်တွေထွက်နိုင်အောင်မဲ့ဖြစ်ဖြစ်ပိုကြိုးစားရပါတယ်။အဲဒီဟာကိုကျမတို့ကတကယ်ပြပြင်ပြင်းနဲ့အဓိပ္ပာယ်ရှိရှိခေါင်းဆောင်မှုနေရာတွေမှာမူဝါဒချမှတ်တဲ့နေရာတွေမှာပို့ပြီးတော့သူတို့ရဲ့အတန်တွေကိုပါဝင်နိုင်ဖို့အတွက်ကတော့ဟိုစူးစမ်းအောင်မယ်အားမရသေးဘူးလို့တော့ပြောလို့ရတာပေါ့နော
်လူ့ဖွဲ့စည်းအတွက်အရေးပါတဲ့ဆုံးဖြတ်ချက်ချမှတ်မှုတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့အရေးကြီးတယ်ဆိုတာကိုအမျိုးသားအမျိုးသမီးအားလုံးကအတိမတ်ပြုလက်ခံဖို့လိုအပ်နေတဲ့အကြောင်းပညာရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြပြောနေကြတာပါအမျိုးသမီးတွေပါဝင်တဲ့ငင်းငယ်ရေးတိစောက်မှုတွေဟာရေရှည်မှာပုံမအောင်မြင်တဲ့တာရကတွေနိုင်ငံတကာမှာရှိထားတာကိုလည်းသူတို့ကထောက်ပြကြပါဗျ။မြန်မာနိုင်ငံမှာလည်းမြို့နယ်ဒေသတချို့မှာအမျိုးသမီးတွေအုပ်ချုပ်ရေးပိုင်ဥဆောင်မှုနေရာယူလာကြတဲ့အခါအမျိုးသားတွေနဲ့မတူတဲ့ဆုံးဖြတ်လှုပ်ဆောင်ပုံတွေတွေ့ရတယ်လို့ကုလသမဂ္ဂရဲ့လေလာဆန်းစစ်မှုတစ်ခုကိုထောက်ပြပြီးပါမကခရစ်စတီနာဖင်ကအခုလိုပြောပါဗျ။
And I think something that's very interesting that was found by a UNDP study in Myanmar in the mid-2010s was that when women lead, they have a different leadership style and a slightly different focus than men. So, for instance,
at the time... In 2010, the Myanmar government has been working on the Kula Thammaka's leadership style. It's been a long time for a long time. အမျိုးသမီးတွေဥဆောင်မှုတာဝန်ယူတဲ့အခါမှာသူတို့ဥဆောင်တဲ့ပုံစံကအမျိုးသားတွေနဲ့အနှဲငယ်ကွဲပြားနေတာကိုတွေ့ပါတယ်။ဥပမာမြို့နယ်အုပ်ချုပ်ရေးအဆင့်မှာအမျိုးသမီးတယောက်ဥဆောင်တယ်ဆိုရင်အဲ့ဒီမြို့နယ်ရဲ့စားနပ်ရိက္ခာဖူလုံရေးရေရရှိရေးနဲ့အခြေခံအဆောက်အုံတိဆောက်ရေးလိုဖွံ့ဖြိုးတိုးတက်ရေးကိစ္စတွေကိုအထူးကအာယုံဆိုင်ဆောင်ရွက်တာတွေ့ရပြီးတော့အမျိုးသားတွေကတော့ဥပဒေနဲ့ညွှန်ကြားချက်ချမှတ်တဲ့ကိစ္စတွေကိုပို့ပြီးတော့အလေးပေးကြတာတွေ့ရပါတယ်။အမျိုးသမီးတွေကဆုံးဖြတ်ချက်မချခင်မှာလူတွေရဲ့အမြင်တွေကိုနားထောင်မတူကွဲပြားတဲ့အယူအဆတွေကိုပြန်လည်စုစည်းပြီးမှချမှတ်တာတွေ့ရပြီးတော့အမျိုးသားတွေကတော့သူတို့ယုံကြည်တာကိုပဲအာဏာရှင်ဆန်ဆန်ဆုံးဖြတ်လုပ်ဆောင်တာတွေ့ရပါတယ်။ဒီမတူညီတဲ့နေလန်းတစ်ခုမှာဘယ်တစ်ခုကပိုကောင်းတယ်လို့ကျွန်မပြောလို့တာမဟုတ်ပါဘူး။ဒီလိုမတူညီတဲ့စဉ်စားဆောင်ရွက်ပုံနှစ်ခုပေါင်းဆက်ပြီးတော့လိုအပ်ချက်နဲ့အညီဆုံးဖြတ်လုပ်ဆောင်နိုင်ဖို့အရေးကြီးပါတယ်။တခါတလေကြရင်အလျင်မြန်ဆုံးဖြတ်ဆောင်ရွက်ဖို့လိုအပ်တာမျိုးရှိသလိုအမျိုးသမီးတွေရဲ့အမြင်တွေးခေါ်ယူဆပုံတွေကိုထည့်သွင်းစဉ်းစားဖို့လည်းလိုပါတယ်။ဒါကလှုပ်ရှားမှုအောင်မြင်ဖို့အတွက်အရေးကြီးပါတယ်။
Everything that's needed in the resistance movement for it to be successful.
ဥဆောင်မှုကဏ္ဍတွေမှာအမျိုးသမီးတွေရဲ့ပူးပေါင်းပါဝင်နိုင်မှုဟာအမျိုးသားတွေ need to တန်းတူတန်ဖိုးရှိတယ်ဆိုတာကိုအမျိုးသားတွေလက်ခံအသိမှတ်ပြုပြီးမြမရေးဖြည့်ရှင်းတဲ့နေရာမှာဒီအချက်ကိုအလေးထားစဉ်းစားရမှာဖြစ်တယ်။အမျိုးသမီးတွေပုံမပါဝင်လာအောင်နေရာပေးတယ်လို့လည်းပါမကခရစ်စတီနာဖင်ကပြောပါရယ်။အမျိုးသမီးတိုင်းခေါင်းဆောင်ကောင်းဖြစ်မလာနိုင်ပေမဲ့လို့ခေါင်းဆောင်ကောင်းဖြစ်နိုင်တဲ့အမျိုးသမီးတွေအများပြားရှိနေတယ်ဆိုတာကိုလည်းသူကထောက်ပြပါရယ်။ဒီလိုမျိုးသမီးတွေအတွက်တန်းတူအခွင့်အလမ်းတွေလမ်းဖွင့်ပေးထားရလိမ့်မယ်လို့သူကပြောပါရယ်။
Not every woman is going to be a great political leader. Not every man is going to be a great political leader. But that opportunity should be open to everyone. And
အမျိုးသမီးတိုင်းခေါင်းဆောင်ကောင်းတွေဖြစ်လာမယ်လို့တော့တွက်လို့မရပါဘူး။ဒါပေမဲ့လူမှုအဖွဲ့အစည်းအတွင်းမှာအမျိုးသားအမျိုးသမီးမခွဲခြားပဲအားလုံးတန်းတူပါဝင်နိုင်တဲ့အခွင့်အလမ်းရှိဖို့နဲ့အမျိုးသမီးတွေရဲ့စွမ်းဆောင်ရည်ကိုအတိအမှတ်ပြုဖို့လိုအပ်ပါတယ်။အင်ပတန်တော်တဲ့ခေါင်းဆောင်ကောင်းဖြစ်လာနိုင်တဲ့အမျိုးသမီးတွေရှိကြပါတယ်။ဒီအမျိုးသမီးတွေအနေနဲ့သူတို့ကိုလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှအစိုးပြန်အပုတ်ချမာတွေကိုစိုးရံပုံပန်နေရပြီးတော့ဥဆောင်နေရမယူကျင်တာမျိုးမဖြစ်သင့်ပါဘူးမြမနိုင်ငံရေးမှရွေးကောက်ပွဲဝင်ပြိုင်မဲ့အမျိုးသမီးတွေကိုနှောက်ယှက်စော်ကားတဲ့အခြေအနေတွေရှိခဲ့မှုပါတယ်ဒီလိုအခြေအနေတွေကိုပြောင်းလဲပြစ်ရမယ်ဆိုတာနားလည်လက်ခံဖို့လိုပါတယ်လူတိုင်းကကိုယ်စွမ်းဆောင်နိုင်တဲ့တထောင်တနေရာကနေပါဝင်ဆောင်ရွက်ခွင့်ရမယ်ဆိုရင်အကောင်းဆုံးအောင်မြင်မှုတွေဖြစ်လာမှာပ
ါလက်ရှိဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေရှေ့ရောက်တင်တဲ့လောက်မရောက်တာဟာဒီလိုရေးပါတဲ့အခမ်းကဏ္ဍမှာရှိနေကြတဲ့အမျိုးသမီးတွေနဲ့လူငယ်အင်အားစုတွေနောက်သူတို့ရဲ့လုံခြုံရေးစွမ်းအားတွေကိုအပြည့်အဝအသုံးမချနိုင်တာကြောင့်ပါလားဒီလိုအချိန်မျိုးမှာမှဒီအင်အားစုတွေကိုနေရာမပေးရင်ရီမန်းချက်တွေရောရှေ့ရောက်ပါအောင်မလားမခင်လေးကတော့အခုလိုပြောပါတယ
်ခုနမေးတယ်လို့ပဲပေါ့ဒီအချိန်မှာမှအမျိုးသမီးတွေရဲ့အသံမျိုးသမီးတွေရဲ့လှုပ်ဆောင်မှုစွမ်းဆောင်ရည်ကိုအတိမတ်ပြုပြီးတော့တန်းတူပါဝင်နိုင်ခွင့်ကိုနော်အကောင့်ထဲမပေါ်ဘူးဆိုရင်ကျမတို့ဘယ်အချိန်အကောင့်ထဲပေါ်မှာလဲဆိုတာလဲမေးခွန်းထုတ်เสียဖြစ်တယ်။အခုအချိန်ဟာကျမတို့အနာဂတ်မြန်မာပြည်ကိုတိဆောက်နေကြတဲ့အချိန်ဖြစ်တယ်။အဲ့ဒီအချိန်မှာကျမတို့ကအမျိုးသားအမျိုးသမီးနော်အဲလိင်စိတ်ခံယူမှုကွဲပြားသူအခြားပေါ့နော်အဲ background နောက်ခံကြော်တော့နောက်ခံမတူတဲ့လူတွေအားလုံးရဲ့အတန်နေသူတို့ရဲ့လှုပ်ဆောင်နိုင်မှုတွေစွမ်းဆောင်ရည်တွေကိုမှအသုံးမချရင်ကျမတို့ဘယ်အချိန်မှအသုံးချမလဲငါကတာတယ်ငါကလှုပ်နိုင်တယ်ဒီအစုအဖွဲ့ကပို့ပြီးတော့စွမ်းဆောင်ရည်မြင့်နေဆိုတဲ့စိတ်မျိုးထားရင်တော့ကျမတို့အနာဂတ်နိုင်ငံကိုဘယ်လိုမှတည်ဆောက်နိုင်မှာမဟုတ်ဘူးအဲ့တော့ဒီစစ်တပ်ပြုတ်ကျသွားတော့မှကျမတို့ရှေ့လျှောက်မှာဒီထက်ပိုဆိုးတဲ့အန္တရာယ်တွေကိုရင်ဆိုင်ရနိုင်တယ်ဒါကြောင့်ကျမတို့အားလုံးဟာကျမတို့အမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်ကအမြင်တွေပြောင်းဖို့လုပ်ရမယ်။အဲ့ဒီအမြင်တွေကကိုယ့်ဘာကိုယ်ပြောင်းရမှာဖြစ်ပါတယ်။ဘသူကမှလာပြောင်းပေးလို့မရဘူး။အဲကြောင့်ဒီအချိန်ဟာကျမတို့အားလုံးအမြင်တွေပြောင်းပြီးတော့အားလုံးဟာတန်းတူပါဝင်လှုပ်ဆောင်နိုင်ရင်ကျမတို့အနာဂတ်နိုင်ငံကိုတာယာလှပအောင်ဆောင်ရွက်နိုင်မယ်ဆိုတဲ့စိတ်နဲ့ကြိုးစားမယ်ဆိုရင်တော့ကျမတို့မကြခင်မှာကျမတို့တန်းတူညီတူပါဝင်မှုတွေရှိရဲ့လှပတဲ့နိုင်ငံကိုရရှိမယ်လို့ကျမတို့မျှော်လင့်ပါတယ်။
ဒီလိုအနာဂတ်မျိုးမှန်းချက်တွေနဲ့လှပတဲ့နိုင်ငံတစ်ခုဖြစ်လာဖို့မှာတော့အားလုံးကဝိုင်းဝန်းကြိုးပမ်းကြရမှာဖြစ်တယ်လို့တန်းတူညီမျှပါဝင်ခွင့်ကိုလေးစားအသိမှတ်ပြုပြီးတိုးတက်တဲ့တွေးခေါ်သစ်တွေနဲ့လက်တွေ့အကောင့်ထဲပေါ်နိုင်မှသာအောင်မြင်မှုရမှာဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ပြူထွေးပါရှင်